မေရိကသမ္မတဒေါ်နယ်ထရန့်ကပထမဆုံးချိန်နိုင်ငံတော်ခြေပြမင်းကိုပြောကြားမှာညညဖို့တိုက်တွန်းခဲ့သလိုနိုင်ငံခြားမူဝါဒရေးစီးပွားရေးမှာအောင်မြင်မှုတွေရခဲ့ကြောင်းလည်းပြောကြားသွားပါတယ်။မေဆန္ဒရှင်လူအတွက်တာဝန်ထမ်းဆောင်နိုင်အောင်သဘောထားကွဲပြားမှုတွေကိုဖိဖက်ထားပြီးဘုံသဘောတူညီချက်တွေရအောင်ကြိုးပမ်းကြဖို့နဲ့ညညချဖို့လိုအပ်ကြောင်းသမ္မတခန့်ကပြောကြားခဲ့တာပါ။မင်းနစ်ဆက်ချာမင်းကိုနဲ့မှာတော့အမေရိကန်လူမှုကြီးကြပ်ရေးစနစ်ကိုပြုရင်ပြောင်းလဲနေတဲ့အခြေခံစောင့်ဝင်တွေတိုးတက်အောင်စာရင်းစုကြည့်ချက်တွေကိုဥပဒေရုံးအမတ်တွေအတည်ပြုပေးဖို့လည်းတိုက်တွန်းတော့ပါတယ်။နိုင်ငံခြားမူဝါဒရေးရည်နဲ့ပတ်သက်လို့ပြောဆိုရမှာတော့အီရန်နဲ့နိုင်ငံတကာနျူကလ িয়ার သဘောတူညီချက်မှာအခြေခံချက်ချအားနည်းချက်တွေရှိနေတာကိုဖြည့်ဆည်းမှုနဲ့မြောက်ကိုရီးယားရေးမှာတော့အမေရိကန်ရဲ့ရည်တည်ချက်ကိုပြည့်ပြည့်စုံစုံပြတ်သားဖို့ပြောဆိုခဲ့တာပါ။အထက်ကတင်ကန်းစာတွေကပြောပြောင်းတဲ့ဆက်ဆံရေးနဲ့အခွင့်အရေးပေးတာတွေကသဘောထားတင်းမာပြီးရန်လုံမှုတွေကိုသာဖိတ်ခေါ်ရရောက်ကြောင်းနဲ့အနေရှိတဲ့အခြေအနေကိုရောက်တွန်းပို့ခဲ့တဲ့အရင်ဆိုးရွားရည်အမှားမျိုးတွေကိုရှောင်ရှားသွားမှဖြစ်ကြောင်းလည်းပြောဆိုခဲ့ပါတယ်။အတိုက်ကသမုတ်ကတိကတော့သူများရဲ့ပြောဆိုချက်တော်တော်များကိုပုံဝင်ကြတဲ့အရေးအယောင်မျိုးတော့မတွေ့ခဲ့ရပါဘူး။သူတို့ပြင်လူမှုကြီးကြပ်ရေးစနစ်မှာလူထုရဲ့အရေးချင်းပေါ်မူတည်ပြီးတာလက်ကမှုရည်ရတဲ့ပြည်ရင်ကြောင်းလေးလုံးမဲ့အစီအစဉ်ကိုပြောဆိုရမှာတော့သမုတ်ကတိရဲ့ရှုတ်ချပြောစံတွေထပ်ပေါ်ခဲ့တာပါ။ဒီမှာကတော့ခင်မီတော်ရဲ့လူမှုကြီးကြပ်ရေးစနစ်ကို27ရာစုခင်းတဲ့အညီပြည်ပြင်မှုလိုအပ်နေကြောင်းနဲ့ပြည်ပြင်ရမှာလည်းဘေးကင်းလုံခြုံပြီးခင်းတဲ့ဥပဒေနဲ့ညီတဲ့စနစ်ဖြစ်ဖို့လိုအပ်ကြောင်းပြောဆိုထားပါတယ်။စီဝိုင်းနဲ့ပတ်သက်လို့ပြောဆိုရမှာတော့တမန်ရွေးကောက်ပွဲကာလကျင်းပရင်ကဆက်လို့ကုန်ထုတ်လုပ်ငန်းမှာအလုပ်မြင်ရတဲ့2သိန်းပါဝင်စုစုပေါင်းအလုပ်ကိုင်ပေါင်း2သိန်း4သိန်းဖန်တီးပေးနိုင်ပြီးတိုးတက်မှုတွေရရှိခဲ့ကြောင်းလည်းပြောဆိုသွားပါတယ်။